2022ခုနှစ်အတွင်းရုရှားကယူကရိန်းစစ်ပွဲအပအဝင်တရုတ်မြန်မာဟေတီမက္ကဆီကိုနိုင်ငံတွေကအခြေအနေတွေကြောင့်အသက်ခံရတဲ့သတင်းသမားနဲ့ဖမ်းဆီးထောင်ချခံရတဲ့သတင်းသမားအရေအတွက်တိုးလာခဲ့တယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ က2022ခုနှစ်နှစ်ချုပ်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းကဘာတလောအသက်ခံရတဲ့သတင်းသမားနဲ့သတင်းဌာနဝန်ထမ်းစုစုပေါင်း68ဦးရှိပြီးအဲ့ဒီထက်က30ရာခိုင်နှုန်းဟာရုရှားယူကရိန်းစစ်ပွဲဟေတီပြည်ထောင်နဲ့မက္ကဆီကိုရာဇဝင်မှုဂိုင်းတွေကြောင့်သေဆုံးခဲ့ရတာဖြစ်တယ်လို့ IFJ ကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ကအသက်ခံရတဲ့သတင်းသမား48ဦးရှိခဲ့ပြီး20ကျော်တိုးလာခဲ့တာဖြစ်ပါတယ်။ဒါအပြင်ကဘာတလောဖမ်းဆီးထံချခံရတဲ့သတင်းသမားအရေအတွက်ဟာ385ယောက်ရှိပြီးအများစုဟာမြန်မာတရုတ်တူရကီနိုင်ငံတွေမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ထက်ကဖမ်းဆီးထောင်ချခံရသူ365ဦးရှိခဲ့ပါတယ်။လူအခွင့်ရေးနဲ့သတင်းလွှတ်ခွင့်အဖွဲ့ CDS ရင်းနေရမြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမား150လောက်ရှိပါတယ်။90ကျော်လောက်ပြန်လွတ်လာခဲ့ပြီး50ကျော်လောက်ဆက်လက်အကျဉ်းချနေပါတယ်။အသက်ခံရတဲ့သတင်းသမား3ဦးရှိတယ်လို့ဖော်ပြထားပါတယ်။အခုလိုသတင်းသမားတွေအသက်ခံရတာသေဆုံးတာတွေမြင့်တက်လာတဲ့အတွက်အစိုးရအနေနဲ့သတင်းသမားတွေကိုကာကွယ်ဖို့နဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့တိတိကျကျဆောင်ရွက်တင်တယ်လို့လဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာအခြေစိုက်တဲ့ IFJ နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတိုက်တွန်းတောင်းဆိုထားပါတယ် IFJ နိုင်ငံတကာအဖွဲ့ဟာနိုင်ငံပေါင်း140ကျော်ကသတင်းသမားတွေအပါအဝင်သတင်းသမား6သိန်းကျော်ကိုကိုယ်စားပြုထားတဲ့အဖွဲ့ဖြစ်ပါတယ်